မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဥဆောင်တဲ့အစိုးရတဲ့အနေနဲ့ဒေတာရင်းကဩဇာကြီးမားတဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးမှာစိန်ခေါ်မှုတွေရှိလိမ့်မယ်လို့အကဲခတ်တွေကသုံးသပ်ကြပါတယ်။အစိုးရတဲ့နဲ့တွေ့ဖို့ထိတ်ဆုံးကရောက်လာတဲ့တရုတ်နိုင်ငံကတော့မြန်မာနိုင်ငံနဲ့ဆက်ဆံရေးတွေဆက်လက်တိုးမြှင့်သွားဖို့ကတိပြုပြောကြားခဲ့တာပါ။တရုတ်မြန်မာဆက်ဆံရေးရှေ့လာလာတွေနဲ့ပတ်သက်လို့ VOA သတင်းတောက် Joyce Horn ရဲ့သတင်းစာပါကိုအခြေခံပြီးတော့ကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်။
ဒီမှာစစ်စရဆက်ဆက်လက်ထက်မှာနိုင်ငံရေးစီးပွားရေးအရဩဇာညောင်းတယ်လို့အများကမြင်ကြတဲ့တရုတ်နိုင်ငံက NLD စိုးရတဲ့နဲ့ဦးဖျက်ပြလာရောက်တွေ့ဆုံပြီးနိုင်ငံဆက်ဆံရေးတိုးမြှင့်မှုပြောဆိုခဲ့တာပါ။တမိုင်းစာမျက်နှာတစ်ဖွင့်လှစ်လိုက်တဲ့မြန်မာနိုင်ငံနဲ့နီနီကကဆက်လက်ဆက်ဆံသွားဖို့အိနီချင်းကောင်းဖြစ်ရည်တည်သွားဖို့နိုင်ငံတကာအသံဝန်းကိုသတင်းစကားပန်းနိုင်အောင်ရောက်လာတာလို့လည်းမြန်မာနိုင်ငံကိုနှစ်ရက်ကြာခီးရောက်လာတဲ့တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီကပြောဆိုခဲ့တာပါ။တရုတ်နိုင်ငံရဲ့ဝန်ကြီးနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမြန်မာနိုင်ငံရဲ့ဝန်ကြီးတာဝန်နဲ့ဒေါ်ဆန်းစုကြည်ကပြောဆိုရမှာတော့အိန္ဒိချင်းဖြစ်တရုတ်နိုင်ငံနဲ့ဆက်ဆံရေးရာအရေးကြီးကြောင်းအလေးထားပြောကြားသွားပေမယ့်မြန်မာစိုးရတဲ့နိုင်ငံရဲ့မူဝါဒတစ်ကမ္ဘာလုံးနဲ့ခင်မင်းရင်းနှီးစွာဆက်ဆံသွားမှာဖြစ်တဲ့အကြောင်းပြောဆိုခဲ့တာဖြစ်ပါတယ်။မကာအိုတက်ဆိုနိုင်ငံတကာဆက်ဆံရေးဌာနတွဲဖက်ပါမောက်ခဂျွန်နသန်ချောင်းကတော့အနောက်နိုင်ငံတွေနဲ့ပုံမူရင်းနှီးမှုရှိတဲ့ NLD ပါတီအနေနဲ့အစိုးရတဲ့ဖြစ်လာချိန်မှာကြားနေတဲ့တာဝန်ဆက်ဆံရေးမူကိုကျင့်သုံးမှုအလားအလာပုံများတယ်လို့မြင်ပါတယ်။
What I think we are actually seeing is Myanmar returning to its traditional posture of non-alignment.
မြန်မာနိုင်ငံအနေနဲ့အစဉ်အလာရည်ရည်အတိုင်းဗမလိုက်မူဝါဒကျင့်သုံးတာတွေ့ရလိမ့်မယ်လို့ယူဆပါတယ်။ဒီအတွက်လည်း1999ခုနှစ်ကတည်းကရှစ်တောင်အရှနိုင်ငံများအသင်းအာဆီယံဖွဲ့ဝင်ဖြစ်နေဆက်လက်တွေ့မြင်ရလိမ့်မယ်လို့လည်းထင်ပါတယ်
။တရုတ်မြန်မာဆန်တိုးတက်မှုရစေဖို့နှစ်နိုင်ငံထိပ်တန်းတန်တမာနေပြောဆိုကြပေမဲ့လည်းမြန်မာနိုင်ငံတွင်းကတရုတ်နိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေကြောင့်ဆက်ဆံရေးမှာဖူးတည်ဖြစ်စရာတွေလည်းရှိနေတာပါ။ချင်းပြည်နယ်မြစ်ဆုံဒေသမှာတရုတ်နိုင်ငံကရေကာတာတွေဆောက်လုပ်မဲ့အစီအစဉ်၊စကိုင်းတိုင်းမုံရခရိုင်၊လေဗရောင်းတောင်ချင်းနီစီမံကိန်းအဆရှိတဲ့လုပ်ငန်းတွေမှာဆန့်ကျင်ကန့်ကွက်မှုတွေကြုံရရတာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာယင်းနှီးမြှုပ်နှံမှုတွေနဲ့ကုန်သွယ်မှုတွေမှာအများဆုံးဖြစ်နေတဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးဟာအပြန်အလှန်လိုအပ်ချက်တစ်ခုဖြစ်တယ်လို့လည်းပေါမောက်ခ6ကပြောပါတယ်။
Myanmar needs Chinese investment and trade.
မြန်မာနိုင်ငံအနေနဲ့တရုတ်နိုင်ငံရဲ့ယင်းနှီးမြှုပ်နှံမှုတွေနဲ့ကုန်သွယ်မှုတွေလိုအပ်ပါတယ်။တရုတ်နိုင်ငံအနေနဲ့လည်းမြန်မာနိုင်ငံကသဘောအရင်းမြစ်တွေရနိုင်ဖို့နဲ့အိန္ဒိယသမုဒ္ဒရာထပ်ပေါက်ရဖို့လိုပါတယ်
။တရုတ်နိုင်ငံရဲ့ဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာတော့မြန်မာတပ်မတော်ကောက်ကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းတွေ့ဆုံပြီးနှစ်နိုင်ငံနယ်စပ်ဒေသတွေတည်ငြိမ်အေးချမ်းရေးဆွေးနွေးကြတာပါ။မြန်မာနိုင်ငံတွင်းကလက်နက်ကင်ဖွဲ့စည်းတချို့ဟာတရုတ်နိုင်ငံနဲ့နှိစက်မှုရှိနေတာအားလည်းမိုင်မောင်းထောက်တော်ကြောင့်နေဆက်ချင်းထိစပ်နေတဲ့နိုင်ငံကြားအရေးကြီးတဲ့ကိစ္စရပ်ဖြစ်ရှိနေသေးပဲလို့လဲတရုတ်နိုင်ငံချီနဲ့မြူတက်တက်သူအရှိတောင်အာရှလေးလာရေးဌာနတွဲဖက်ပါမောက်ခချောင်းချွန်ချီကယူဆပါတယ်
瓦邦是现在缅甸境内武装势力最强大的。
瓦达波啊，敌友呢，民生目系列，密码人员这个集中，人家敢破撇的，所以吃过了。当三书记呢，屡屡修他路，不偏来毛。大将呢，敌友呢，人家也二十新华国陈秋浦，老人家这个当三书记个，东家们所以呢，都呢，那卡边身上也怕里面。
ဒီချိန်တုန်းကဆစ်ဆူရရဲ့ဖိနှိပ်မှုတွေကိုခံရချိန်မှာအနောက်နိုင်ငံတွေရဲ့အားပေးထောက်ခံမှုတွေရခဲ့တဲ့ NLD ပါတီအနေနဲ့အစိုးရတစ်ခုဦးဆောင်တဲ့အချိန်မှာအနောက်နိုင်ငံတွေနဲ့ယင်းနှီးမှုတွေပုံမူအားကောင်းလာနိုင်တယ်လို့တွက်ဆမှုတွေလည်းရှိပါတယ်။ American သမ္မတ Barack Obama ကလည်းဗိုလ်ထုနေကမြန်မာသမ္မတဦးတင်ချောင်းနဲ့ဒေါ်ဆန်းစုကြည်ကိုတယ်လီဖုန်းဆက်ပြီးချီချူးကွန်ပျူတာစကားပြောကြားခဲ့တယ်လို့မြန်မာနိုင်ငံဒီမိုကရေစီရေးအတွက်ဆက်လက်ပံ့ပိုးကူညီဖို့လည်းကြေညာခဲ့တာပါ။တရုတ်နိုင်ငံယူနန်ပြည်နယ်ရတက်ဖွဲ့ကောလိပ်ချောင်းကနိုင်ငံရေးသိပ္ပံပညာဌာနပါမောက်ခလျန်ချင်ယွန်းကတော့မြန်မာနိုင်ငံအနေနဲ့အနောက်နိုင်ငံတွေနဲ့တရုတ်နိုင်ငံတို့ကအာတာချက်တွေကိုအသုံးချနိုင်တဲ့အခွင့်အလမ်းတွေရှိနေတယ်လို့သုံးသပ်ပါတယ်
။從民主化來看，西方要多一點。
မြန်မာနိုင်ငံဒီမိုကရေစီတည်ဆောက်ရေးအတွက်နောက်နိုင်ငံတွေကကြီးမားတဲ့ခံကဏ္ဍကပါဝင်နိုင်တယ်လို့တရုတ်နိုင်ငံအနေနဲ့ကတော့စီးပွားရေးကဏ္ဍမှာအကျိုးမြတ်တွေခံစားနိုင်အောင်စောင့်ကြည့်ရမှာအရေးကြီးပါတယ်။
မြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့တရုတ်နိုင်ငံရဲ့ဝန်ကြီးကတော့လက်တလောတရုတ်နိုင်ငံရဲ့ကုန်သွယ်မှုဟာမြန်မာနိုင်ငံရဲ့ပြည်ပကုန်သွယ်မှုစုစုပေါင်းရဲ့40ရာခိုင်နှုန်းရှိနေတယ်လို့ပြည်ပယင်းနှိမ့်ညွန့်နယ်မှုတွေရဲ့50ရာခိုင်နှုန်းလောက်ရှိနေတဲ့အကြောင်းပြောဆိုသွားခဲ့တာပါ။ဒါဆိုရင်နိုင်ငံစီးပွားရေးဆက်ဆံမှုတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေကနေအပြည့်အလန်းအကျိုးကျေးဇူးတွေခံစားရမယ့်အလားအလာကောင်းတွေရှိနေတယ်ဆိုတာပြသရာရောက်တဲ့အကြောင်းပြောဆိုသွားတယ်လို့စီးပွားရေးလုပ်ငန်းတွေမှာကြုံရတတ်တဲ့ပြဿနာတွေကိုလည်းပူးပေါင်းဖြေရှင်းနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းပြောဆိုခဲ့ရတယ်ဖြစ်ပါတယ်ခင်ဗျာ။